American dollar ne myama jet ngwe le le nong tha ga pin pa ngwe le se kwa ma ro de dollar go myama jet ngwe 1800 ni ba a thi a myin song nong go de jaw pyan yaung la ba de di a pai ma pi rin ban ni pait tha da ja a khu lo tat la da lo pyo ni da ba me bo ho ban bak ga ro nong tha de khu ma ti nyin aw lo thain chang twa me lo voe go pyo ba de yang gung ga pe po la de di tadin a pye song ko nyin chan pyo pya pi ba shin
aw go la a saw pai ga sa lo te yei yei tat la de dollar ne myama ngwe le le nong ha ဒီနေ့ဩဂုတ်လ16ရက်နေ့မှာ1840နဲ့အမြင့်ဆုံးကိုပြန်ရောက်လာပါတယ်။ဘ ഹു ပံကတော့ငွေလဲနှုန်းဒီထက်ထက်တက်မလာဘူးနီလန်တချို့နဲ့ထိန်းချောင်းသွားမယ်လို့ပြောပါတယ်။တွင်းကုန်ဖြစ်တဲ့ဆေးဝါးလောင်စာစီစားသုံးစီစားတောက်ကုန်ဒါတွေအတွက်လိုအပ်တဲ့နိုင်ငံသားငွေကိုလိုအပ်ချက်ပေါ်မူတည်ပြီးဖြည့်ဆည်းပေးတဲ့နီးနောက်တနည်းကတော့လုပ်ငန်းရှင်တွေနဲ့ဘဏ်တွေအကြားငွေကြေးရောင်းဝယ်တာမှာဖြစ်တဲ့အတိုင်းအတာထက်မကျော်အောင်ညှိနှိုင်းလှုံ့ဆော်ပေးတဲ့နီးစတဲ့နီလန်နှစ်ခုကိုအသုံးပြုသွားမယ်လို့ဘဟုပံရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOE ကိုပြောပါတယ
်။တို့ကျေးဇူးနဲ့ဆိုရင်အပိုင်းမှာနှစ်ပိုင်းရှိပါတယ်။ဒေါ်လာကြီးဆိုတော့ကိုလိုချင်းတို့ရေးကိုထိတ်ထုတ်လို့မရဘူး။သို့တော့ဖက်ဒီနဲ့ဒီတစ်ခုပေါ်မှာဒေရောင်းဝယ်ပြအောင်လေ။ဘယ်လိုဖြစ်နေဒေါ်လာကြီးညီမအုံးနဲ့ဒီကံနဲ့ကိုကြီးတွေလည်းပြင်မအောင်တော့သူသိရပါဘူး။ဆိုတော့ကျန်းကြီးကတော့ကျွန်တော်က600ပေးပါပဲရှိအောင်ကျွန်တော်တို့သိမှုရဟပါ
။ Public ဘဏ်တွေကိုဩဂုတ်လ14ရက်နေ့ကနေ22ရက်နေ့အထိပိတ်ထားမယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်။ဒီလိုနိုင်ငံရေးအခြေအနေအပြောင်းအလဲနဲ့ဘဏ်ပိတ်ရကြောင်းဒေါ်လာဈေးပြန်တက်လာတယ်လို့ခန့်မှန်းထားတာလည်းရှိပါတယ်။ဒါကြောင့်ဒီရက်ပိုင်းမှာဒေါ်လာဈေးက1800ကျပ်ဝန်းကျင်ရောက်သွားနိုင်တယ်လို့ဒေါ်လာနဲ့ရွှေအယောင်းဝယ်လုပ်ငန်းတစ်ခုကဒေါ်တင်းတင်းခိုင်ကဗီဒီယိုကိုပြောပါတယ
်။ပြန်ပါလေဒီကဒီခန်းပိတ်လိုက်လို့ဆိုရတဲ့ပေါ်အနေနဲ့ဒီကအလဲမှာငွေကြေးကိုစစ်ဆေးနေရဖို့ဆက်ကနေဆိုင်တော့ရှိတော့တောင်းအောင်လာမယ်။1800လောက်ကတော့ခံရရှိတာကတော့မစိုးတော့ဘူးရှင်။ဒီကောင်တော့အခုတော့မနေ့ကတည်းကဆွဲတင်နေလို့ရှင်။ဒါနောက်တစ်ခါတော့နိုင်တော့ပုံမလေးကပြင်ချင်းသွားလို့။ဘာတော့လဲဆိုသိနေလို့ရှိနေပြီ။အဲ့ဒီကျင်းရဲ့ဒီကောင်လည်းပါမယ်
။မြန်မာနိုင်ငံတော်ဘဟုဘဏ်ကလည်းဒေါ်လာ3သန်းနီးပါးကိုဩဂုတ်လအတွင်းခံမှန်းကြည့်10ကြိမ်နီးပါးလောက်ရောင်းချခဲ့ပါတယ်။ဒါကတော့ဒေါ်လာဈေးနှုန်းထိန်းကြီးဖို့နီးလန်းတစ်ခုအနေနဲ့အသုံးပြုတာလည်းဖြစ်ပါတယ်။ဒေါ်လာဈေးနဲ့အတူမြမရွှေဈေးကလည်းပြန်တက်လာပြီးအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို16,800နဲ့ဈေးပိတ်ခဲ့ပါတယ်။ကမ္ဘာရွှေဈေးကလည်းစနစ်တာအတွင်းအမြင့်ပိုင်းကိုပြန်ရောက်လာပြီးတော့တအောင်စကိုအမေရိကန်ဒေါ်လာ1,984ရှိနေပါတယ်ခင်ဗျာ
။ဒါကတော့မြန်မာငွေလဲလှယ်နှုန်းထားအမြင့်ဆုံးနှုန်းအထိတက်လာတဲ့အကြောင်းကိုငင်းကြံကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။